Malaysia နိုင်ငံ Islamic အဖွဲ့အစည်းတစ်ခုဖြစ်တဲ့ Malaysian Consultative Council of Islam Organization ကမြန်မာနိုင်ငံရခိုင်ဒေသကသူတို့အခေါ် Rohingya မွတ်စလင်တွေကိုအကူအညီပေးရင်တင်မောလှပို့လို့မယ်ဆိုတဲ့အပေါ်မှာမြန်မာဘက်ကဒါကိုတရားဝင်တန်တမာရေးနီးလန်းနဲ့ဆောင်ရွက်ဖို့တိုက်တွန်းလိုက်ပါတယ်။ဒီ Islamic အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုအကူအညီပေးသင်းမောတွေဆေးလွတ်မယ်ဆိုတာကိုမလေးရှားပြည်တွင်းသတင်းတွေမှာဖော်ပြခဲ့တာပါ။သူတို့အနေနဲ့အတင်းကျပ်ပိတ်ဆို့ခံရတာမျိုးသင်းမောပြန်လှည့်ခိုင်းတာမျိုးကြုံရနိုင်တယ်လို့လည်းအဲ့ဒီအဖွဲ့တာဝန်ရှိသူတွေကမလေးရှားသတင်းမီဒီယာတွေကိုဖြေထားပါတယ်။ဒီပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာမြန်မာသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထိပ်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်
။မလေးရှားနိုင်ငံကဒီ flotilla ဆိုတဲ့အဖွဲ့ကသူတို့ဟာဒီရခိုင်ဒေသကိုအစားအသောက်ထောက်ပံ့နေသူတို့ပို့တဲ့တင်မော်တွေလွှတ်မယ်လို့ပြောနေတယ်ခင်ဗျာအဲ့ဒါမြန်မာနိုင်ငံကိုရောအကြောင်းကြားတာရှိလားဆက်သွယ်တာမျိုးရောရှိပါလား
မရှိဘူးလားကျွန်တော်တို့လည်းတွေ့တာမလေးရှား online သတင်းတွေကကျွန်တော်တို့သိရတယ်ဟိုပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝင်ကြီးတွေကိုတိုင်ပင်ခံပုဂ္ဂိုလ်ရှင်းလာရှိတယ်ရခိုင်မောင်တော်ချင်းတွေရှင်းပြတယ်အဲ့မှာဒီဆိုရရဲ့တွေ့ကြုံနေရတဲ့အခြေအနေတွေသူတို့အာဆီယံကနားလည်တယ်အချိန်ယူရမယ်ဆိုတော့သူတို့လက်ခံတယ်အတချက်ထဲမှာပဲကျွန်တော်တို့ကဒီပါချင်းဆန္ဒထားပါမှုအကူအညီတွေအာဆီယံနိုင်ငံတွေနဲ့ပြည့်ရလို့ရင်ကျွန်တော်တို့ညီလိုက်ဆောင်ရွက်သွားဖို့ဆိုတော့ကျွန်တော်တို့ဆွေးနွေးတယ်။အဲဒါနောက်ဆက်တွဲအနေနဲ့ကျွန်တော်တို့အင်ဒိုနီးရှားနိုင်ငံကအင်ဒိုအိတ်ဆိုတဲ့အဖွဲ့အစည်းတရက NGO တခုပေါ့။ဒီကနေပြီးတော့ရခိုင်ပြည်နယ်ဒီပါချင်းဆန္ဒထားပါမှုအကူအညီတွေပေးဖို့တောင်းဟိုကတင်ပြလာတော့ကျွန်တော်တို့ကပြည်နယ်ဆိုရနိုင်ညီနိုင်ပြီးတော့အဲ့ဒါတွေချက်ဝင်တဲ့အထိဆောင်ရွက်ပြီးသွားပြီ။အခုကိစ္စကတော့ကျွန်တော်တို့အစိုးရကိုတရားဝင်တင်ပြခြင်းအခွင့်အရေးတောင်းခံခြင်းမရှိတော့ဒီကနေ့ပဲကျွန်တော်တို့မြန်မာနိုင်ငံကြီးဝန်ကြီးဌာနအနေနဲ့မလေးရှားဒီမှာရှိတဲ့မလေးရှားသံတမန်ကြီးကိုပြောထားတယ်အဲ့ဒါတကယ်လို့ကျွန်တော်တရင်နေတော့တွေ့တယ်တရားဝင်တော့ဘာမှတင်ပြတာတွေပါမရှိတော့တရားဝင်လမ်းကြောင်းကနေတင်ပြပါဆိုတော့ကျွန်တော်တို့မလေးရှားတန်ယုံကိုပြောထားပြီးဖြစ်တယ်
သူတို့ကပြောရေးဆိုခွင့်ရှိသူထင်ပါတယ်သူတို့တွေ့မှုကြုံဆိုပြီးတော့တရင်ထဲမှာရေးတာကသူတို့ကိုတားဆီးနိုင်တာရှိတယ်ပြန်ပြီးတော့တုံ့ပြန်နိုင်တာရှိတယ်သူတို့ဆိုလိုတဲ့သဘောကသူတို့မရရအောင်ဝင်မဲ့ဆိုတဲ့သဘောတည်တံစောင့်နေပါတယ်ခုနကဂါဇာလိုဟာမျိုးနဲ့နှိုင်းရှင်ပြီးတော့ပြောတာဆိုတာရှိတော့
ဟိုဒီအဖွဲ့ပေါ့နော်နံပါတ်1မိဘကသူတို့ဒီကျွန်တော်တို့ဟိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဒီဒေသမှာရှိတဲ့ဒီလူတွေစီကိုပေးအပ်ခြင်းနဲ့စိတ်ဆန္ဒနဲ့လောက်တာဟုတ်ပါသလားအဲ့ဒီမိဘအရာမှန်တကယ်ကိုယ်ကြီးတွေထောက်ပံ့ဖို့ရည်ရွယ်ချက်ကအဓိကပဲဆိုရင်တော့ဒီဝင်လမ်းကြောင်းကနေတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုတင်ပြဖို့လိုတယ်အဲ့လိုမျိုးတင်ပြဖို့ခက်နေရင်လည်းမလေးရှားတန်ယုံကတစ်ဆင့်နိုင်ငံအစိုးရချင်းကတစ်ဆင့်သူတို့ဆက်သွယ်ပြီးတော့တင်ပြလို့ရတယ်အဲ့ဒီတင်ပြလာတဲ့တင်ပြချက်အနေထားဒါတွေကိုပူတည်ပြီးတော့မြန်မာနိုင်ငံအစိုးရကစဉ်းစားသုံးသပ်သုံးဖြတ်ပေးမှဖြစ်တယ်ကျွန်တော်တို့ကတော့ဟိုအဲ့ပိတ်ပင်ထားတာလုံးဝမရှိဘူးတကားပိတ်ထားတာလုံးဝမရှိဘူးအားလုံးကိုကျွန်တော်တို့က open door ဖွင့်ထားတယ်ဒုတိယနံပါတ်1အချက်ကတော့ဒီဟာကိုအကြောင်းပြုပြီးတော့ပြဿနာတွေပိုကြီးထွားလာအောင်ဂါဇာကိုတူရကီဝင်သလိုမျိုးပြဿနာမီးထွန်းရှာတဲ့ရည်ရွယ်ချက်ဟုတ်မဟုတ်သူတို့ပြန်ဆန်းစစ်ဖို့လိုတယ်ပြဿနာမီးထွန်းရှာဖို့ရည်ရွယ်ချက်နဲ့ဒီလိုမျိုးမိမိသဘောနဲ့သက်ဆိုင်ရာနိုင်ငံအစိုးရသက်ဆိုင်ရာနိုင်ငံအချုပ်အခြာအာဏာပေါ့ဒါကိုအတိဟိုလေးစားလိုက်နာခြင်းမပြုဘဲနဲ့မိမိသဘောနဲ့မိမိဓာတ်ရိုက်ဝင်ရောက်ပြီးတော့ဒီလိုဖြန့်ဝင်မယ်လို့စိတ်ကူးရယ်ဆိုရင်ပြဿနာမီးထွန်းရှာတဲ့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုရင်တော့သူတို့မျှော်မှန်းထားတဲ့နီလန်းလေးကနီလန်းနဲ့နီလန်းတို့ဒါပဲကြုံရမယ်အဲ့ဒါကိုတော့ကျွန်တော်တို့ကပုံမှန်လေးနဲ့ခုရပြောတယ်နံပါတ်3အချက်ကတော့အဲအစ္စလာမ်ဘာသာရေးအဖွဲ့အစည်းပေါ့နော်ဒီအဖွဲ့အစည်းအနေနဲ့ဒီမောင်တော်မှာပရိပက္ခတွေပို့ပြီးပြင်းထန်လာအောင်အစွန်းရောက်တွေပို့ပြီးတော့လိုချလာအောင်ကိုဆွဲဆောင်ဖီးယုံတဲ့သဘောနဲ့ဟိုဘာသာရေးကိုခုလုံးမလုပ်ဘူးနံပါတ်1ဘာသာရေးကိုခုလိုမလုပ်ဘူးနံပါတ်2ဘာသာရေးကိုအသုံးမချဘူးနံပါတ်3ဘာသာရေးအစွန်းရောက်ဒီတိုးပွားလာအောင်မလုပ်ဘူးအဲ့ဒါကိုတော့ကျွန်တော်တို့ကကြက်ကြက်တတပြောခြင်းလေ
အရင်နှုန်းကရောအလားတူမျိုးဒီခွင့်ပြုချက်မရှိဘဲနဲ့အဲ့လိုတခြားနိုင်ငံတွေအထူးဖြင့်မွတ်စလင်နိုင်ငံတွေကနေပြီးတော့ဝင်အတင်းဝင်ရောက်တာမျိုးတွေအကူအညီဝင်ပေးတာမျိုးတွေရှိခဲ့ဖြစ်ခဲ့ဘူးပါလား
မြန်မာနိုင်ငံတမိုင်းကျောင်းမှာတော့အဲ့ချစ်စင်မျိုးမဖြစ်ခဲ့ဘူးချစ်လာလဲလက်ခံမှာမဟုတ်ဘူ
းဦးစော်ထေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ရမှာဒီအဖွဲ့အစည်းအနေနဲ့တရားဝင်တန်တမာရေးနေရမြန်မာဆိုရကိုဆက်သွယ်ဆောင်ရွက်ဖို့ဆိုတာကိုမြန်မာခြေဆိုင်မလေးရှားတန်ယုံစီကိုနိုင်ငံကြားရေးဝန်ကြီးဌာနအနေနဲ့အတွင်းဝင်ကစာပေးပို့ထားတယ်လို့ပြောခွင့်ရတဲ့ဦးကပြောဆိုခဲ့ပါတယ်